မြန်မာနိုင်ငံကရင်ပြည်နယ်နဲ့ပဲခူးတိုင်းထက်ကနေလက်တလောရက်တွေအတွင်းနေရစွန့်ခွာထွက်ပြေးနေရတဲ့ပြည်သူထောင်ချီရှိတယ်လို့ကုလသမဂ္ဂရဲ့သတင်းစာမျက်နှာမှာဧပြီလ9ရက်နေ့ကဖော်ပြထားပါတယ်။မွန်ပြည်နယ်ကဆေးပီကံတစ်ခုလည်းပြစ်ခတ်မှုကြောင့်ပျက်စီးသွားတယ်လို့ဆိုထားပါတယ်။မြန်မာစစ်တပ်နဲ့ကရင်လက်နက်ကန်တပ်ဖွဲ့ KNU တို့ကြားတိုက်ပွဲတွေပေါ်ပေါက်နေပြီးမြန်မာစစ်တပ်ရဲ့မစင်မချင်းပြစ်ခတ်တိုက်ခတ်မှုကြောင့်နေရစွန့်ခွာထွက်ပြေးရသူ9000ကျော်ရှိတယ်လို့လည်းအိုချာကပြောပါတယ်။2020ဒီဇင်ဘာလကတည်းကပြည်သူတွေကြားအသက်အန္တရာယ်ဆိုရိမ်မှုတွေပိုတိုးလာတယ်လို့လည်းဖော်ပြထားပါတယ်။အခုလိုနေရာစွန့်ခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီတွေပေးအပ်နိုင်အောင်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတက်ဆိုင်ရာမိတ်ဖက်အဖွဲ့တွေနဲ့ဆွေးနွေးနေတယ်လို့လည်းပြောထားပါတယ်။မြန်မာစစ်တပ်ကခြေရွာတွေအပေါ်လေကြောင်းကပါတိုက်ခိုက်ခဲ့တဲ့အတွက်မတ်လ29ရက်နေ့ကကရင်ပြည်နယ်ကနေထိုင်းနိုင်ငံဘက်ထွက်ပြေးလာသူ3848ဦးရှိတယ်လို့လည်းအိုချာကပြောပါတယ်။ဒုက္ခတဲ့အများစုကနေရပြန်သွားပေမဲ့လို့ဧပြီလ3ရက်နေ့အထိထိုင်းနိုင်ငံမှာလက်ရှိခိုးလုံနေသူ1169ဦးရှိသေးတယ်လို့လည်းဆိုပါရယ်မြန်မာနိုင်ငံထဲကနိုင်ငံရေးအကျအသေးတွေကြောင့်အရှိတောင်အရှာနိုင်ငံတွေအပေါ်မှာလည်းတက်ရောက်မှုတွေရှိနေတာပါမြန်မာစစ်တပ်ကအာဏာသိမ်းမှုကြောင့်မြန်မာပြည်သူရဲ့ရေရှည်ကြမ်းမာရေးနဲ့ပညာရေးအပြင်ကလေးငယ်တွေအပေါ်မှာပါတက်ရောက်မှုရှိလာမှာကိုလည်းဆိုမှုတွေရှိနေပါတယ်လက်ရှိပေါ်ပေါက်နေတဲ့အကြမ်းဖက်မှုတွေအချိန်ကြာလာတာနဲ့အမျှကလေးငယ်တို့ရဲ့စိတ်ဖိစီးမှုတွေပိုဆိုးလာနိုင်ပြီးသူတို့ရဲ့စိတ်ပိုင်းရုပ်ပိုင်းအပေါ်မှာပါတက်ရောက်မှုရှိလာလိမ့်မယ်လို့လဲကုလသမဂ္ဂအစိုးရအရာရှိတွေကပြီးခဲ့တဲ့တစ်ပတ်ကပဲတတိပေးထားပါတယ်။ဖေဖော်ဝါရီလ3ရက်နေ့ကစစ်အာဏာသိမ်းမှုနောက်ပိုင်းဆေးရုံနဲ့ကျန်းမာရေးဝန်ထမ်းတွေအပေါ်တိုက်ခိုက်မှုပေါင်း28ခုထက်မနည်းရှိခဲ့တယ်လို့ကျောင်းနယ်ပညာရေးဝန်ထမ်းတွေအပေါ်တိုက်ခိုက်တာကတော့9ချိန်ထက်မနည်းရှိတယ်လို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးပြောခွင့်ရသူစတီဗင်ဒူဂျာရစ်ကအင်္ဂါနေ့ကပဲနယူးယောက်မြို့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ကုန်သွယ်ကူတန်းရောင်းဝယ်ရေးမှာအဟအကြားတွေရှိနေတဲ့အတွက်မြန်မာနိုင်ငံနေရာအနှက်မှာကုန်စည်နှုန်းတွေတက်လာနေတာကြောင့် CNN ပါလာတဲ့မိသားစုတွေစားဖို့နေရေးခက်ခဲလာနိုင်ခြေရှိတယ်လို့လည်းကုလသမဂ္ဂအဖွဲ့တွေကသတိပေးပြောဆိုထားပါတယ်။